ရခိုင်ပြည်နယ်ပြည်ပခါကိုဖြည့်ရှင်းရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရနိုင်ငံတကာအတိုင်းဝိုင်းဒေသခံရခိုင်တိုင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြားဝင်ရောက်ညှိနှိုင်းဆက်ဆက်ပေးတင်တယ်လို့အရှိတောင်အာရှပညာရှင်တွေကအကြံပေးလိုက်ပါတယ်ခင်ဗျာ။စင်ကာပူနိုင်ငံအခြေစိုက်အရှိတောင်အာရှလေးလာရေးသိပ်ပံကအာဆီယံနိုင်ငံတွေမှာရှိတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့စာနယ်ဇင်းဆိုင်ရာကျွမ်းကျင်သူ1000ကျော်ကိုပြီးခဲ့တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလတွေအတွင်းကမင်းမြန်သူတေသနာပြုပြီးအင်္ဂါနေ့မနေ့ကထုတ်ပြန်တဲ့2019ခုနှစ်အရှိတောင်အာရှအခြေအနေအစဉ်ခါစားမှာအခုလိုဖော်ပြထားတာပါ။အဲ့ဒီပညာရှင်တွေအနက်66ရာခိုင်နှုန်းကဂျာဝင်ဆက်စပ်ပေးဖို့အကြံပေးခဲ့တာဖြစ်သလိုဒုတိယဦးစားပေးအချက်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလိုနီရသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပုံမူပေးအပ်ဖို့နဲ့တတိယဦးစားပေးအဖြစ်မြန်မာအစိုးရကိုပုံမူဖိအားပေးဖို့အကြံပြုခဲ့ကြပါတယ်။ဒီအစဉ်ကစားမှာအရှိတောင်အာရှဒေသအတွင်းဒီအုပ်ပြည်ကအမေရိကန်ပြည်ထောင်စုတဲ့ပို့ပြီးနိုင်ငံရေးနဲ့စီးပွားရေးအရာဩဇာရှိလာနေပုံကိုအလေးနဲ့ဖော်ပြထားပါတယ်ခင်ဗျာ။ဒီအုပ်ပြည်ဟာဒေသအတွင်းနိုင်ငံရေးအရာဦးဆောင်မှုကိုရရှိလာလိမ့်မယ်လို့ပညာရှင်85ရာခိုင်နှုန်းကခန့်မှန်းကြသလိုစီးပွားရေးရလဲဩဇာလွှမ်းမိုးမှုအကြီးမားဆုံးဖြစ်တယ်လို့ပြောဆိုသူက83ရာခိုင်နှုန်းကျော်ရှိပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကတရုတ်ပြည်ရဲ့ဩဇာကိုတုံ့ပြန်ဖို့အတွက်ချက်မှတ်ဆောင်ရွက်နေတဲ့အင်ဒိုချိုင်းနားနဲ့ပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာအောင်မြင်လိမ့်မယ်လို့လူအနည်းငယ်ကပဲယုံကြည်ကြပါတယ်။ပညာရှင်80လောက်ကအမေရိကန်ပြည်ထောင်စုဟာအရှိတောင်အာရှဒေသလုံခြုံရေးအတွက်အထောက်ပံ့ပေးနေတယ်လို့ယုံကြည်ခြင်းမရှိပါဘူးခင်ဗျာ။တစ်ဆက်တည်းမှာပဲပြီးခဲ့တဲ့တစ်နှစ်အတွင်းအမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတစ်ခုလုံးအပေါ်ဩဇာလွှမ်းမိုးမှုကျဆင်းလာနေပြီးလက်ရှိအမေရိကန်သမ္မတထရမ့်လက်ထက်မှာအရှေ့တောင်အာရှနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးကလည်းတိုးတက်မလာဘူးလို့အများစုကဝေဖန်ကြပါတယ်။အဲဒီပိုင်းထဲမှာပဲတရုတ်ပြည်ကအကောင့်ထဲဖော်နေတဲ့ One Belt One Road ခေတ်သစ်ပိုလန်မှာမဟာဗျူဟာကြောင့်အာဆီယံနိုင်ငံတွေအပေါ်တရုတ်ပြည်ရဲ့ဩဇာပုံမှုကြီးမားလာလိမ့်မယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ဒါအပြင်တရုတ်ပြည်ကချင်းငွေအမြောက်များယူခဲ့ကြတဲ့ပြည်ရလင်ကနဲ့မလေးရှားနိုင်ငံတွေအလွန်အမင်းအကျွေးတင်ပြီးဒုက္ခရောက်နေကြပုံကိုထောက်ပြကအဲ့ဒီခေတ်သစ်ပိုလမစီမံကိန်းမှာပါဝင်မဲ့နိုင်ငံတွေအနေနဲ့ကျွေးမဆက်နိုင်တော့တဲ့ဘဝမရောက်အောင်တတိကြီးစွာထားပြီးညှိနှိုင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာဒါအပြင်ပညာရှင်အားလုံးနှိပါကအရှိတောင်အာရှဒေသမှာနေထိုင်သူတွေအတွက်မိမိတို့အလုတ်ကိုင်းဘဝတလန်းတွေအင်္ဂလိပ်ဘာသာကျွမ်းကျင်တက်မြောက်ရေးဟာအရေးကြီးဆုံးပဲလို့တင်ကြီးတို့ပြောဆိုကြကြောင်းမနေ့ကထုတ်ပြန်တဲ့အရှိတောင်အာရှလေးလာရေးသိပ္ပံအစီအစဉ်ခန်းစားမှာဖော်ပြထားပါတယ်ခင်ဗျာ